မြန်မာနိုင်ငံအတွင်းစစ်ကောင်စီကလူခွေရေးချိုးဖောက်ရာမှာအသုံးပြုတဲ့စစ်လက်နက်ပစ္စည်းတွေကိုထုတ်လုပ်ရာမှာ73နိုင်ငံတဲ့မနည်းတဲ့အာရှဥရောပမြောက်အမေရိကနိုင်ငံတွေကစီးပွားရေးကုမ္ပဏီတွေပါဝင်ပတ်သက်နေကြတယ်လို့ SACM မြန်မာနိုင်ငံအတွက်အထူးအကြံပေးကောင်စီကထုတ်ပြန်လိုက်ပါတယ်။ဩစတြေးလျပြင်သစ်တရုတ်စင်ကာပူအစ္စရေးယူကရိန်ဂျာမနီထိုင်ဝမ်ဂျပန်ရုရှားတောင်ကိုရီးယားနဲ့အမေရိကန်ပြည်ထောင်စုအခြေစိုက်ကုမ္ပဏီတွေဖြစ်တယ်လို့လူသက်တွေဆုံးရှုံးရတဲ့စီးပွားရေးလုပ်ငန်းများဆိုတဲ့ SACM ရဲ့ဒီကနေ့ထုတ်ပြန်တဲ့အစည်းအဝေးခါစားမှာဖော်ပြထားတာပါ။ကပ္ပစလို့အများသိကြတဲ့စစ်ကောင်စီရဲ့ကာကွယ်စစ်လက်နက်ပစ္စည်းစက်ရုံတွေကစစ်လက်နက်ထုတ်လုပ်ရမှာအဲ့ဒီကုမ္ပဏီတွေကပါဝင်ပတ်သက်နေကြတယ်လို့ SACM အဖွဲ့က Miss Yahili ကပြောပါတယ်။အစည်းအဝေးခါစားတဲ့ဖော်ပြထားတဲ့ကုမ္ပဏီတွေဟာအဲ့ဒီလက်နက်ထုတ်လုပ်ရေးမှာလိုအပ်တဲ့ကုန်ကျန်းပစ္စည်းသင်တန်းနဲ့နှိပညာထောက်ပံ့မှုတွေလုပ်နေတယ်လို့ဆိုပါတယ်။နိုင်ငံတကာဥပဒေကိုချိုးဖောက်ရာရောက်တဲ့မြန်မာနိုင်ငံတွေလူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်နေတဲ့အတွက်စစ်ကောင်စီရဲ့လက်နက်ထုတ်လုပ်မှုလုပ်ငန်းတွေမှာမပတ်သက်ကြဖို့ SACM ကအဲ့ဒီလုပ်ငန်းကုမ္ပဏီတွေကိုတိုက်တွန်းတောင်းဆိုလိုက်ပါတယ်။မြန်မာစစ်ကောင်စီရဲ့ကာကွယ်ဝန်ကြီးဌာနနဲ့စစ်လက်နက်ပစ္စည်းသိမ်းပို့ဆောင်မှုဆိုင်ရာကပေါက်ကြားလာခဲ့တဲ့မှတ်တမ်းတွေမြန်မာစစ်တပ်နဲ့ပတ်သက်ခဲ့သူဦးချင်းရဲ့အင်တာဗျူးတွေတခြားဓာတ်ပုံအထောက်ထားတွေပေါ်မှာအခြေခံပြီးဒီအစီအကစားကိုပြုစုခဲ့တာလို့ပြောပါတယ်။SACM အဖွဲ့ဟာမြမရေးဆရာကုလသမဂလူခွင့်ရေးအရာရှိဟောင်းနေနဲ့စုဖွဲ့ထားတာဖြစ်ပြီးစစ်ကောင်စီရဲ့လူခွင့်ရေးချိုးဖောက်မှုတွေကိုမပြတ်စောင့်ကြည့်ဝေဖန်နေတဲ့အဖွဲ့ဖြစ်ပါလေ။